Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာ29ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောကနေတိုက်ထုတ်လွှင့်နေပါပါရှင်။ဒီမှာနံလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်တော့မှာပါ
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပေတရုံးတွေကိုကုဇော်ဝင်းလိုက်နဲ့ကျွန်တော်ကြောကြောသိမ်းပြောပြမှာပါ။သမ္မတထရန့်ဘက်ကတွေ့ဆုံဆွေးနွေးခြင်းနဲ့ဆိုရင်တန်ခတ်ရေးယူမှုတွေကိုအရင်ရုပ်သိမ်းရမယ်လို့အီရန်သမ္မတကတုံ့ပြန်ပါတယ်။ကုန်သွယ်ရေးဆွေးနွေးပွဲပြန်လုပ်ဖို့တရုတ်ကဖုံးဆက်တယ်လို့သမ္မတထရန့်ကပြောထားတာကိုမဟုတ်ဘူးလို့တရုတ်ဘက်ကညင်ပါတယ်။ဟောင်ကောင်ဆန္ဒပြသူတွေနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။ဒီသတင်းတွေနဲ့ဒုတိယစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။တိုက်ပွဲတွေကြောင်းရထားရတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းပေါ်ကမူဆိုင်ကုတ်ခိုင်လမ်းကိုပြန်ဖွင့်ပေးလိုက်ပြီးတော့နိုင်ပိုင်အကြာမှာဒီကနေ့မှပဲလက်နက်ကင်ဖွဲ့ရရဲ့တာစီမှုကြောင်းရဆိုင်တော်ပါတယ်။
ကိုယ်ကလည်းဒီဘက်အဲ့မှာဟိုကမဆက်မပိကားကြီးကို6စီလောက်ပြစ်ပြီးတော့တနက်လည်းပြစ်ပြီးဘေးကြီးပြစ်ပြီးစားဟာအဲ့ဒါနဲ့ပြန်ပြိတ်သွားတာအခုမှလည်းပဲပြစ်တာ
အပြည့်အစုံကတော့နောက်ပိုင်းမှာတင်ပြတော့ဖို့ရှိပါတယ်။တခါရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၃မြို့နယ်မှာမနေ့တရက်ထဲမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အချိန်တွေဆက်လက်တင်ပါနေပါတယ်။တခါထိုင်းနိုင်ငံတောင်ပိုင်းရင်းနှောင်းမြို့မှာတော့တရဝင်းခွင့်မချက်မရဘဲစတင်ကြမှုနဲ့ဒီသတင်းမှအစောပိုင်းကဖန်ဆီးခံရတဲ့မြန်မာဆရာနဲ့ဆရာမ30ကျော်ပြန်လွတ်လာပါပြီ။ဒီလိုသတင်းတွေကိုနောက်ပိုင်းမှာပြေဆုံးတင်ပြတော့ဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသာတွေ့ဆုံဆွေးနွေးခြင်းနဲ့ဆိုရင်ပထမဆုံးစတင်လို့ဆောင်ပြီးအီရန်ပေါ်ချမှတ်ထားတဲ့တံခါးရေးယူမှုအားလုံးကိုရုပ်သိမ်းရမယ်လို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်တည်ဆောက်ဖို့ဆန္ဒမရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်တယ်လို့သမ္မတရူဟာနီကပြောပြီးတံခါးရေးယူမှုတွေဟာတရားမဝင်မှုကျိုးကျောင်းစီလျော်မှုမရှိဘူးမျှတမှုမရှိဘူးလို့ပြောပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်ကိုထိန်းချုပ်ရေးသဘောတူညီချက်တည်တည်ရက်အတွက်စစ်ဆင်ညှိနှိုင်းဖို့လာမယ့်သတင်းပတ်တွေအတွင်းသမ္မတရူဟာနီနဲ့တွေ့ဆုံမဲ့အလားအလာတိတ်ကိုကောင်းနေတယ်လို့သမ္မတထရမ့်ကတနင်္လာနေ့မှာပြောတာပါ။2015ခုနှစ်ကချုပ်ဆိုခဲ့တဲ့နိုင်ငံတကာသဘောတူစာချုပ်ကနေပြီးခဲ့တဲ့နှစ်မှာသမ္မတထရမ့်ကနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ပြည်နှင်းနိုင်ငံမှာကျင်းပတဲ့စီးပွားရေးအင်အားကြီး9နိုင်ငံအဖွဲ့ G7 ထိပ်သီးအစည်းအဝေးအစိုးမှသမ္မတထရမ့်ကအီရန်ကတွေ့ကျင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးပြောခဲ့ပါတယ်။အီရန်ပေါ်လွန်ခဲ့တဲ့တနင်္လာကသူချမှတ်ခဲ့တဲ့စီးပွားရေးတံခါးရေးယူမှုတွေကြောင့်အီရန်ဟာလုံးဝအထိနာနေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့စီးရေးတိုးချက်မှုတွေနဲ့တိုက်ခိုက်မှုတွေလုပ်ပြီးပြည်ပမှာတင်းမာမှုအရှိန်မြင့်လာအောင်ပြည်ရွံကမလုပ်ပါဘူးဆိုတော့တတ်မှတ်ချက်အောက်မှာဒါသမ္မတရူဟာနီနဲ့တွေ့ဆုံဆွေးနွေးမယ်လို့လည်းသမ္မတထရမ့်ကပြောပါတယ
်။တရုတ်နဲ့အမေရိကန်ကြားဖြစ်နေတဲ့ကုန်သွယ်ရေးပြည်ပခါဒီနဲ့ပတ်သက်လို့အမေရိကန်ဘက်ကတယ်လီဖုန်းနဲ့ခေါ်ဆိုပြောကြတာကိုမကြားသိရကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကဒီကနေ့ပြောကြလိုက်ပြီးအမေရိကန်ဘက်ကလှုပ်ဆောင်နေတဲ့မှားယွင်းတဲ့လုပ်ရက်တွေကိုရပ်ဆိုင်ပြီးတွေ့ဆုံဆွေးနွေးနိုင်မယ့်အခြေအနေကိုဖန်တီးဖို့လိုအပ်ကြောင်းပြောကြလိုက်ပါတယ်။အမေရိကန်ဘက်ကစင်ဂျင်တုံတရားထားပြီးမှားယွင်းတဲ့လုပ်ရက်တွေကိုရပ်တန့်ကဆွေးနွေးမှုတွေလုပ်နိုင်ရေးအတွက်နှစ်ဖက်အပြန်အလှန်လေးစားမှုရှိတဲ့တန်းတူညီမျှမှုရှိတဲ့နှစ်ဖက်အကျိုးဖြစ်ထွန်းစေမယ့်အခြေအနေတွေကိုဖန်တီးလိုက်မယ်လို့မျှော်လင့်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကောင်ရှောင်းကပြောကြားလိုက်တာပါ။နိုင်ငံခြားကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးဖို့အတွက်ထိတွေ့ဆက်ဆံမှုတွေရှိနေကြောင်းအမေရိကန်ဗန်နာယေးဝန်ကြီးစတီဗ်မနူချင်းရဲ့ပြောဆိုမှုနဲ့ပတ်သက်လို့ကောင်ရှောင်းကတုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဝန်ကြီးမနူချင်းကတော့တရုတ်ဘက်ကဘယ်သူနဲ့ထိတွေ့ဆက်ဆံမှုရှိနေတယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။တရုတ်နိုင်ငံအတွင်းအလုပ်လက်မဲ့အခြေအနေတွေဖြစ်ပေါ်လာနေတာကြောင့်စီးပွားရေးအားဖိအားပေးမှုတွေအရှိန်မြင့်ဖြစ်ပေါ်လာနေတဲ့အကြောင်းဒါကြောင့်တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရနိုင်မဲ့အလားအလာရှိကြောင်းသမ္မတထရမ့်ကဩဂုတ်လ26ရက်နေ့မှာခံမှန်းပြောဆိုခဲ့ပါတယ်။ဒါပြင်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကထိတ်တန့်အရာရှိတွေကိုတရုတ်ဘက်ကခေါ်ပြီးကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေပြန်ဆဖို့ပြောကြားခဲ့တယ်လို့ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ညီလာခံအတွင်းသတင်းတောက်တွေကိုသမ္မတထရမ့်ကပြောကြားခဲ့ပါတယ
်။ဥရောပနဲ့စီးပွားရေးအင်အားကြီး G7 အဖွဲ့ဝင်တခြားနိုင်ငံတွေကဘရာဇီးတမတ်ကြီးတွေနောက်သတင်းနှစ်ပတ်တွင်ခွင့်မြူကြဖို့ဘရာဇီးနိုင်ငံရဲ့ဌာနကတနင်္လာနေ့မှာညွှန်ကြားချက်ထုတ်လိုက်ပါတယ်။အမေဆုံးတတော်မှာမီးလောင်နေတဲ့ကိစ္စကကမ္ဘာလုံးကဝိုင်းပြီးစိုးရိမ်နေကြတဲ့ပေါ်တန်တမာရေးအရညှိနှိုင်းတုံ့ပြန်ဆောင်ရွက်ဖို့အခုလိုညွှန်ကြားလိုက်တာလို့ဒီကိစ္စကိုတည်ထားတဲ့သတင်းရင်းမြစ်နှစ်ခုကပြောတဲ့အကြောင်း Reuters သတင်းတပုတ်မှရေးထားပါတယ်။သဘောပေါက်ဝင်ရေးရနဲ့ပတ်သက်ပြီးဘရာဇီးနိုင်ငံရဲ့လုံဆောင်ချက်တွေကိုဖော်ပြထားတဲ့တန်တမာတွေပြောဆိုရမယ့်အချက်တွေပါတဲ့စာတစောင်းကိုပြီးခဲ့တဲ့သတင်းပတ်မှာတန်မာကြီးတွေစီပေးပို့ခဲ့ပြီးတဲ့နောက်အခုညွှန်ကြားချက်ထွက်လာတာပါ။အမေဇွန်တတော်မီအရေးကြောင့်ဥရောပနဲ့ဘရာဇီးအပါအဝင်တောင်အမေရိကနိုင်ငံတွေကချုပ်ဆိုထားတဲ့ EU မှကူဆာကွန်ဆွေသဘောတူညီချက်ကိုဖျက်ပစ်မယ်လို့ပြင်သစ်နဲ့အိုင်ယာလန်နိုင်ငံတွေကချင်းချောက်ထားပါတယ်။ဘရာဇီးတံမကြီးတို့ကအပန်းပေကြီးထွက်နေကြပြီဖြစ်တာကြောင့်သူတို့တာဝန်ကျတဲ့နိုင်ငံတွေစီပြန်သွားကြရမယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။န Ini nengah mah bigger dengan bagu ngalau deh semua yang aji kuna nengah pue G7 tadi siwe tuin. Amazon Tommy jengda ini tidak gugat nengah gue itu. Aku ni dolar dan sepi melu review ke bare. Tapi mari aku ni dolar dan segu Brazil lemak mulu terenuga pioni bare.
American Pidangsu Twintia Mwen Wen Yau La Jare Klinger Ego Palao Cha Cha Tien Tien Tha Nae Sule Kala Shi Cha Shi La Gare Ubre Ego Pien Sien Bo Cho Zha Nae De Tamara Trump Asuya Ego Pien Nae Sakko Gu Nae Washington DC Ga Shien Nae Jodi Ga Tia Swe Sule Paare Shwe Piyang Wen Yau La Re Klinger Ego Asuya Nae Nae Yabang Nasere Cho Pi Tien Tien Tha Gwe Mishi Wu Sule Titang Koya Koza Kuna Kuna Ka Ubre Ego Sele Jien Tong Tua Bo Pien Nae Ado Mya Mya Ga Lula Nae Jara Ba Ta Pien Tien Tien Khan Tha Re Klinger Ego Dwe Peking Long Jong Pi แต่เช่นเมื่อชีเดเช่นในพันธุ์ที่พยายามให้สุดเลยอันนี้ส่งไลน์นายแม่ยุ่งจ้าเจ้ากูเลยไอ้อุบลีมาพบยาทาร์บะแต่เมื่อที่อายุงาสองจิโลยานในไอ้อุบลีกูเปรียบเทียบชีพยังเชี่ยชาญในทางลู่เร็มิดาซูเรโกอันตามิชิเทนเทนทานในไอ้อุบลีเด็กกูแต่เมื่อทรัมป์สุยากาพยาทันลู่นี่ทาร์บะชีพยังวิ่งยาวลาดูมิดาซูเรโกยันเสบเทนเทนทากุนชีจินฮะพันธุ์ที่เช่นเปียงลู่ดันในอัลลัตรันตูนีจาวแต่จังเลยไอ้ลู่ริฮะอเมริกันพิรังซูเรโกเจนเจนเปียงวิ
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီအထိ9.5kHz 1.6869 9.19kHz 1.5569နဲ့9.25kHz 1.1965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရေကနေအင်္ဂါညနေဘက်သတင်းလေးကိုတိုက်ဆက်လက်ပြောပြနေပါတယ်။ဟောင်ကောင်ဥက္ကဋ္ဌမူကယ်ရီလမ်ကဆန္ဒပြသူတွေနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ဒီကနေ့ပြောပေမဲ့ရုံးဝင်ဆန်ကဖြစ်တာကတော့အဆွေးဝါးအနေနဲ့တိခံမှာမဟုတ်ဘူးလို့ပြောပါတယ်။ရုံးဝင်ဆန်ကဆက်ဖြစ်နေမယ်ဆိုရင်လုံဆောင်ရမယ်တခုဒီတော်နီလမ်းကတော့တရားဥပဒေစိုးမိုးရေးလုံထုံလုံကြီးတွေကတစ်ဆင့်နှိမ်နင်းဖို့ပဲဖြစ်တယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်းကပြောပါတယ်။ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့တွေကဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေအကြားရုံးဝင်ဆန်ကဖြစ်တာတွေရှိခဲ့ပြီးတဲ့နောက်လူ80ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကထောင်ပေါင်းများစွာသောဆန္ဒပြသူတွေထဲမှာအများစုကြီးကငြင်းငြင်းချမ်းချမ်းချီတက်ခဲ့ကြပြီးမြေအုပ်စုကြီးတွေကလည်းခွက်ထွက်ပြီးရုံးဝင်ဆန်ကဖြစ်အောင်လုပ်သူတွေကိုရဲတပ်ဖွဲ့ကမြေရွေဘုံနဲ့နှိမ်နင်းဖြိုခွဲတာတွေရှိခဲ့ပါတယ်။ဒါအပြင်မိသက်ပိုက်တွေကိုပထမဆုံးအကြိမ်အသုံးပြုပြီးဖြိုခွဲတာတွေလည်းရှိခဲ့ပါတယ်။ဆန္ဒပြသူတို့ကရဲတပ်ဖွဲ့ကိုအိုခဲတွေနဲ့ပေါက်တာဒုတ်တွေတန်ချောင်းတွေနဲ့ရိုက်တာအပြင်ရဲတပ်ဖွဲ့ကနေလမ်းပေါ်မှာချော်လဲတော့အောင်စက်ပြာရည်တွေလောင်းပတ်ထားခဲ့ကြပါတယ်။1998ခုနှစ်မှာပြည်တွင်းအုပ်ချုပ်မှုအောက်ကနေဟောင်ကောင်ကိုတရုတ်လက်ထက်ပြန်ပြီးလွှဲပြောင်းခဲ့ကြတဲ့အခါဆိုရင်ငြိမ်းချမ်းတည်ငြိမ်ရေးအတွက်အကြီးအမားဆုံးချင်းချောက်မှုဖြစ်လာနေတဲ့ဆန္ဒပြပွဲတွေကိုဆက်လုပ်တော့ဖို့စီစဉ်ထားကြပါတယ
်။တောင်ကိုရီးယားရဲ့လုပ်ရက်တွေကဂျပန်နဲ့နိုင်ငံခြားတည်ရှိနေတဲ့ဆက်ဆံရေးကိုထိပါးစေတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ပြောဆိုမှုကိုလက်ခံမှာမှုကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဌာနကဒီကနေ့ပြောကြားလိုက်ပါတယ်။တောင်ကိုရီးယားအနေနဲ့နိုင်ငံချင်းချင်းများထားရှိတဲ့ဂရီကိုတွေကိုလိုက်နာဖို့လိုအပ်ကြောင်းလဲပြင်သစ်နိုင်ငံဘီယာရစ်အပန်းဖြေမြို့မှာကျင်းပတဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ညီလာခံမှာမနေ့ဩဂုတ်လ26ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချုပ်အာဘေကပြောပါတယ်။အဲဒီလိုပြောဆိုမှုတွေကိုသူတို့နိုင်ငံခြားရေးဌာနအနေနဲ့လက်ခံမှာမဟုတ်ကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရကင်မင်ချူးကဆိုမြို့မှာပုံမှန်ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။ဂျပန်ကတောင်ကိုရီးယားကိုတင်ပိုက်ထားခဲ့တဲ့ဒုတိယကမ္ဘာစစ်ကာလအတွင်းအသုံးပြုခဲ့တဲ့တောင်ကိုရီးယားလူသမားတွေကိုရော်ကြေးပေးတဲ့ကိစ္စမပြေမလည်ဖြစ်ခဲ့တာအပေါ်အခြေခံပြီးနိုင်ငံခြားမနစ်နစ်ကုံပိုင်းကစလို့တင်းမာမှုတွေတိုးမြင့်ဖြစ်ပေါ်လာနေတာပါ။တောင်ကိုရီးယားဘက်ကအလိုရှိနေပြီးဂျပန်ကတင်ပို့ပေးနေတဲ့စစ်မြေနည်းပညာတင်ပို့မှုတွေကိုဂျပန်ဘက်ကတင်းကျလိုက်တာနဲ့အခုလအတွင်းတောင်ကိုရီးယားကိုပေးထားတဲ့ပို့ကုန်ထင်းချုံမှုအ ਨੇ စုံအဆင့်နိုင်ငံစည်းရင်းကနေပြည့်ဖြစ်လိုက်ကြောင်းဂျပန်ဘက်ကကြေညာလိုက်ပြီးမှနိုင်ငံဆက်ဆံရေးပုံမဆိုးဝါးလာကြတာပါ
။ထိုင်းဝန်ကြီးချုပ်နဲ့ဆွေရောက်ဖွဲ့ဟာပြီးခဲ့တဲ့လကဘရင်ရှိမောက်မှာတန်တစ္ဆာချင်းဆိုခြင်းတို့ကတစ္ဆာခံပါမယ်ဆိုတဲ့တန်တစ္ဆာချင်းဆိုချက်အပြည့်အဝကိုရွတ်ဆိုဖို့ပြက်ကွက်ခဲ့ပြီးအခြေခံဥပဒေကိုချိုးဖောက်ခဲ့တယ်လို့စစ်ဆေးရေးအရာရှိချုပ်ယုံကဒီကနေ့ပြောပါတယ်။ဝန်ကြီးချုပ်ပရာယုချန်တို့ချာနဲ့ဆွေရောက်ဖွဲ့ဝင်ဝန်ကြီး35ဦးပါဇူလိုင်လ16ရက်နေ့ကဗန်ကောက်မြို့ဘရင်နန်းတော်မှာလုပ်တဲ့ကဏ္ဍတွင်ထိုင်းဘရင်မဟာဝီဇရယ်လောင်ကွန်းရှိမှာတန်တစ္ဆာချင်းဆိုခဲ့ကြတာပါ။ဒါပေမဲ့အခြေခံဥပဒေကိုလိုက်နာထိန်းသိမ်းစောင့်ရှောက်ပါမယ်ဆိုတဲ့စာကြောင်းကိုမယူဆိုပဲခြံထားခဲ့ကြပါတယ်။အခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းစာသားအားလုံးကိုဝန်ကြီးချုပ်ကမယူဆိုခဲ့ဘူးလို့စစ်ဆေးရေးမှူးချုပ်ယုံအတွင်းဝန်ချုပ်ရက်စတာဂီချာချဲချိုင်ကတရင်ောက်တွေကိုပြောပါတယ်။ဒါပေမဲ့တန်တစ္ဆာချင်းဒါကြောင့်မို့လို့တန်တစ္ဆာချင်းဆိုပွဲဟာပြီးပြည့်စုံမှုမရှိဘူးလို့လည်းပြောပါတယ်။တန်တစ္ဆာချင်းဆိုပွဲပြီးပြည့်စုံမှုမရှိတာကြောင့်အစိုးရရဲ့လှုပ်ဆောင်ချက်အားလုံးကိုအခြေခံဥပဒေနဲ့ကန့်ညီမှုမရှိဘူးဆိုပြီးတတ်မှတ်လာနိုင်တဲ့အတွက်ဘာဆက်လုပ်ဖို့လိုအပ်တယ်ဆိုတာအခြေခံဥပဒေကွန်ရုံးကဆုံးဖြတ်ရမယ်လို့အတွင်းဝန်ချုပ်ကပြောပါတယ်။စစ်စေးရေးအရာရှိချုပ်ယုံရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတင်းနောက်တွေကမိတဲ့ပေါ်ဝန်ကြီးချုပ်ဖရာယုတ်ကမှတ်ချက်ပေးဖို့ညင်ပါတယ်။
American ပြည်ထောင်စုအနောက်အလယ်ပိုင်းက Oklahoma ပြည်နယ်တွင်မွေးစေးပြဿနာကြီးထွားလာအောင်လှုပ်ဆောင်မှုနဲ့စေဝါထုတ်လုပ်တဲ့ Johnson & Johnson Company ကိုပြည်နယ်တရားသူကြီးကဒဏ်ငွေဒေါ်လာ582တန်းပေးဖို့အမိန့်ချမှတ်လိုက်ပါတယ်။ဒီမွေးစေးပြဿနာဟာပြည်နယ်အတွင်းနေထိုင်သူတွေဘေးအန္တရာယ်ဖြစ်စေတယ်ဆိုတာတက်တည်အထောက်အထားနဲ့တကွတွေးရှိရကြောင်းလူကိုအန္တရာယ်ဖြစ်စေတဲ့မွေးစေးကိုလည်ပြားပြီး Johnson & Johnson Company ကဈေးကွက်တင်ရောင်းချခဲ့ကြအောင်အဲ့ဒီလိုလှုပ်ဆောင်ခြင်းရဲ့နောက်ဆက်တွဲအဖြစ်နဲ့ထောင်ပေါင်းများစွာသောပြည်내သူပြည်내သားတွေရဲ့ကျန်းမာရေးနဲ့လုံခြုံရေးကိုထိခိုက်စေနေတာကြောင့်သူတို့အနေနဲ့အခုလိုစီရင်ချက်ချခြင်းဖြစ်ကြောင်းတရားသူကြီး Ted Bogman ကပြောပါတယ်သူတို့ကုမ္ပဏီကထုတ်လုပ်ရောင်းချတဲ့မွေးရေးဈေးပါတဲ့ဈေးတွေဟာအန္တရာယ်မဖြစ်စေဘူးဆိုပြီးလူတွေကိုလဲ့ပြားပြီးဒေါ်လာဘီလီယံပေါင်းများစွာအမြတ်ရအောင်အတက်ကြီးစွာရောင်းချခဲ့တဲ့အတွက်ဆိုပြီးပြည်내ဆွေရက Johnson & Johnson Company ကိုပထမဆုံးအချိန် Oklahoma ပြည်내မှာတရားဆွဲဆိုတာပါ။ဘိမ့်ပါတဲ့အကြိုက်ခဲပြောက်ဆေးတွေအလွန်ကျွံသုံးဆွဲတာကြောင့်2000ခုနှစ်ကစလို့ Oklahoma ပြည်내အတွင်းလူပေါင်း 1,000 ကျော်တည်ဆုံးခဲ့ရပြီဖြစ်တယ်လို့ပြည်내အကျိုးဆောင်ရှိနေကပြောပါတယ်
။ရုရှားလို့ပထမဆုံးလူသားပုံလူစစ်ရုပ်ကိုတည်ဆောင်သွားတဲ့လူမပါတဲ့အာကာသယာဉ်ဟာနိုင်ငံတကာအာကာသစကန် ISS မှာဒီကနေ့အောင်မြင်မြင် site ကလိုက်နိုင်ပါပြီ။ဒီကနေ့တရင်ဘက်ကပထမတစ်ချိန် site ကဖို့ကြိုးစားတာမောင်မြင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့ site ကလိုက်နိုင်တာပါ။ဆဲယုကိုအဝေးကနေထိန်းချုပ်ပြီးလုပ်ဆရာရှိတာတွေကိုလှုပ်ခိုင်းဖို့အဓိကလိုအပ်ချက်တစ်ခုဖြစ်တဲ့လူရဲ့ပြုမှုလှုပ်ရှားဖို့အတိုင်းပုံသူကူးယူပြီးလူအရွယ်အစားတိုင်းတိစောက်ထားတဲ့ဆဲယုကိုဖီဒေါ်လို့နာမည်ပေးထားပါတယ်ဖီဒေါ်ဆဲယုကိုတည်သွားတဲ့ဆိုယုစ်အာကာသယာဉ်ဟာ ISS မှာဆက်ကပ်ဖို့စနေနေ့ကပထမကြိမ်ကြိုးစားပေမဲ့ချိုးရင်းချက်တွေကြောင့်မောင်းမမြင်ဖြစ်ခဲ့တာပါခင်ဗျာ
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုကုကြကြောသိန်းနဲ့ကိုဇော်ဝင်းလိုင်းတို့ကကြီးညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်တိုက်ပွဲတွေကြောင့်ရပ်ထားရတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းပေါ်ကမူဆယ်ကုတ်ခိုင်လမ်းကိုပြန်လည်ဖွင့်လှစ်ပေးလိုက်ပြီးနောက်ပိုင်းအခြားဒီကနေ့မှာပဲလက်နက်ကင်အဖွဲ့တွေရဲ့တားဆီးမှုကြောင့်ရပ်ဆိုင်သွားပါတယ်တဲ့နိုင်ငံအဖွဲ့တွေကကုန်တင်ကားဘိန်းတွေကိုတနတ်တွေနဲ့ပစ်ဖောက်ပြီးတော့ပိတ်ဆို့ခဲ့တဲ့အတွက်အသွားအလာတွေရပ်ဆိုင်ကုန်တာဖြစ်ကြောင်းဒေသခံတွေကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းတင်ထောက်ကိုမိုးစောကပြောပြထားပါတယ
်။ဟုတ်ကဲ့တရုတ်မြန်မာနေဆက်ကုန်သွယ်ရေးလမ်းဖြစ်တဲ့မန္တလေးလာရှုံးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာဒီလ15ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဆယ်ရဲကျော်ကြာဆက်သွယ်ရေးပြတ်တောက်ခဲ့ပြီးတဲ့နောက်တမ်ရော်ကလမ်းလုံခြုံရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့တဲ့အတွက်မူဆယ်နဲ့ကုတ်ခိုင်ကြားမှာပြန်လည်သွားလာနိုင်ပြီဖြစ်ကြောင်းတင်းလာနေညနေပိုင်းကသတင်းထုတ်ပြန်ခဲ့တာပါဒါပေမဲ့လည်းဒီကနေ့မှာတော့လက်နက်ကင်အဖွဲ့တွေကလမ်းပိတ်ဆို့တာတွေရှိခဲ့တာကြောင့်ခီးတယ်တွေနဲ့မော်တော်ယာဉ်တွေလမ်းခီးမှာရပ်တန့်နေရကြောင်းမူဆယ်ဒေသခံတဦးကပြောပါတယ
်။ကိုယ်ခိုင်ကလေဒီဘက်အဲ့မှာဟိုက22ပိတ်ကားကြီးကို6စီးလောက်ပြစ်ပြီးတော့တနက်လည်းပြစ်ပြီးဒေးလေးပြစ်ပြီးကားဟာအဲ့ဒါနဲ့ပြန်ပိတ်သွားတာအခုမှလည်းပဲပြစ်တာ
လန်ကီးမှာပိတ်ဆို့နေတဲ့အခြေအနေကိုလာရှုံမြို့အခြေစိုက်မြန်မာနိုင်ငံလူမှုကယ်ဆယ်ရေးအဖွဲ့ရှမ်းပြည်နယ်မြောက်ပိုင်းတာဝန်ခံကိုဆိုင်ညီညီကအခုလိုပြောပါတယ်
။ဒီကတားပိတ်နေကိုတနက်နဲ့ဖောက်ပြီးတော့မောင်းလို့မရအောင်လမ်းကိုကန်းကန်းပိတ်ပြီးတော့ရက်ခံပြီးပါပါတယ်။အဲ့မှာတန်ကလေးတားလေးပစ္စည်းစာတော့လွတ်ပါတယ်ခင်ဗျာ။အဲ့ရဲတားတဲ့ကနေလာခဲ့ကြပါတယ်။အပြင်းနဲ့မနဲ့ပိုင်ဆယ်နာရီခွဲလောက်ကနေစပြီးတော့ဖြစ်ပါတယ်ခင်ဗျာ။ကိုခံပက်ကပြန်ဖွင့်ပြီဆိုတာနဲ့အမီလဲနေပြီးတော့ဥဆောင်ပြီးတော့ကားလေးအစီး20ကိုဥဆောင်ပြီးတော့ခေါ်ထုတ်ခဲ့ပါတယ်။ကားလေးကအစီး30လောက်ရှိမယ်ပြီးလို့ရှိရင်ကျွန်တော်ကုန်ကားကြီးတွေရှိပါတယ်ခင်ဗျာ။ကုန်ကားကြီးတွေကတော့ဘလို့မှ80သွားလို့လည်းမရ၊တော့ဆိုးလို့လည်းမရဘူးဖြစ်ပါတယ်ခင်ဗျာ။အစ်စက်ကားကနည်းပါတယ်
။သူတို့ကားဟာမူဆယ်ကနေဒီကနေ့မနေ့ထွက်လာပြီးလန်ခီးကကြေးရွာတွေနဲ့ခီးတွေတွေကိုထမင်းထုပ်600နဲ့အစားတောက်ကုန်တွေဝင်ငှားခဲ့ကြောင်းလည်းပြောပါတယ်။ကိုခိုင်မျိုးနယ်ကရဲရရှိတူးကလည်းလန်ခီးမှာကားရိပိတ်ဆို့နေကြောင်းကိုအခုလိုတီးပြပြောပါတယ်
။ဩသွားလို့များသေးကြဟိုမှာကားပိတ်ထားတယ်လို့ကြားကားကန့်လန့်ခံတာလေ။ဝင့်ရကျွန်တော်လန့်ပြောပြမယ်။ဝင့်ရလန့်ပြောပြမယ
်။လန်ခီးမှာလက်နက်ကင်ဖွဲ့တွေကပိတ်ဆို့ထားတာကြောင့်ကိုခိုင်ဘက်ကကားတွေကိုလည်းအာနာပိုင်တွေကရက်တန့်ခိုင်ထားခဲ့ကြောင်းဒေသခံတွေကပြောပါတယ်။TNL ကတန်ပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့ဒီကနေ့တိုက်ပွဲနှစ်နေရာဖြစ်ကြောင်းနဲ့တနေရာကပြည်တော်စုလမ်းမပေါ်မှာဖြစ်ခဲ့ကြောင်းပြောပါတယ်
။ဒီနေ့တိုက်ပွဲကလည်းနေရာရှိတယ်။တနေရာတော့ဒီကုခိုင်နာလမ်းပတ်ရှိနေမှာနောက်ကြပါတော့။တနေရာတော့ဒီကျုံမဲမြို့နယ်မန်ကောမြို့နယ်ခွနာကျောက်ဖြူရဲ့အထက်ကလော်ဆိုင်ပေါ်မှာတနေရာဖြစ်တယ်။
ဒီနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့တမ်ရော့ဘက်ကတော့အတီးပြုချက်မရသေးပါဘူးဒီကနေ့ထုတ်ပြန်တဲ့မြဝေသတင်းစာမှာတော့တနင်္လာနေ့ညနေကမူဆယ်ကနေလာရှုဘက်ကိုယင်ကြီး344စီယင်ငယ်36စီ နံပါတ်ကာကနေလာရှိုးကိုယင်ကြီး123စီယင်ငယ်9စီနံပါတ်ကာကနေမူဆယ်ကိုယင်ကြီး123စီဘေးအန္တရာယ်မရှိဘဲဖြတ်တန်းခဲ့ကြောင်းဖော်ပြထားပါတယ်မူဆယ်ဒေသခံတယောက်ကတော့အချိန်နေရီဟာရှုပ်ထွေးနေစေရှိကြောင်းအခုလိုပြောပါတယ်ဒီလိုမျိုးအချိန်မှာကိုပြည့်နေဆိုတော့မရှိဘူးဒါတော့ပြည့်နေကြောင်းကြောင်းပြီးတော့ဒီလိုဘောနော်ပြန်ဖြစ်ပြီးတော့ပြန်ပေးရတာလေဒီလိုလမ်းကြောင်းချင်းမှာတော့ပြန်လုလာ
ချင်းမကောက်ဆိုပြန်ပေးလာအဲ့လိုပဲလုပ်နေတာလေမူဆယ်မြို့ကအဝေးပြေးခီးတဲ့တင်ကားတွေကတော့ဒီကနေ့နေကင်7နှစ်လောက်ကစတင်ပြေးဆွဲပြီးမနက်7နှစ်ခွဲလောက်ကကော့ခိုင်ကားနေမူဆယ်ဘက်ကိုသွားတဲ့အင်စည်းကားတစ်စင်းလမ်းမှာပြစ်ခတ်ခံရကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်
DNLA တအမ်းပလောင် MNDAA ကိုကန်AA ရခိုင်စားတဲ့အဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမှာမိတ်အဖွဲ့ကတော့တိုက်ပွဲတွေပြင်းထန်နေတာကြောင့်ခီးသွားလာတဲ့အခါမှာတေချာလေးလာစုံစမ်းပြီးသွားဖို့အတွက်သတိပေးထားပါတယ်ကိုမိုးစောတင်ပြတော်တော်ပါရှင်ခုတစ်ခါမှလည်းရခိုင်ပြည်နယ်တဲကတိုက်ပွဲအခြေအနေသတင်းဖက်ဆက်ရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၃မြို့နယ်မှာမနေ့တရက်ထဲမြန်မာစစ်တပ င်းဆောင်နေကြတာပါရခိုင်ပြည်နယ်ရင်းကတိုက်ပွဲရဲ့နောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကပြည့်စုံပြောပြပေးပါရှင်
ရခိုင်ပြည်နယ်မြေပုံမြို့နယ်အမ်းမြို့နယ်နဲ့မင်းပြားမြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ဆက်သွယ်စစ်ရေးသိမ်းမှမှုတွေနဲ့ကြုံနေရတာပါမနေ့တုန်းကမြို့နယ်၃မြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာတော့ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့လည်းအေအေအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ကျွန်တော်တို့ဒီရခိုင်တဲမှာကဩဂတ်26ရက်နေ့လေတနာရီ48မှာမြေပုံမြို့နယ်ကျောက်ခွန်ရွာနဲ့ဒီကျောင်းမနွားရွာတို့မှာအင်အားပြားခန့်ပါတဲ့ပမာစစ်ကြောင်းတစ်ခုနဲ့ဒီတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီမှာဂျန်တုပ်ကတော့ခဏဦးကြဆုံးတာပေါ့။နောက်စေဦးတန်ရတာရှိတယ်။နောက်ပြီးတော့ညနေ3:00နာရီမှာဒီအမ်းမျိုးနယ်ဒီကကြူကန်ရွာမှာတိုက်ပွဲတစ်ဖြစ်တာရှိတယ်ဗျ။အဲ့ဒီမှာလည်းဗမာစစ်တပ်ကတော့အကြအဆုံးတွေရှိတယ်။နောက်ပြီးတော့ဒီမင်းပြားမျိုးနယ်ထိမှတော့ဒီအောက်ဂတ်လ26ရက်နေ့ညနေ4:00နာရီနဲ့စင်းလောင်းလောက်မှာတော့ဒီပန်းမျိုးရွာရဲ့အချင်းမျိုးဖက်အဲ့ပါဒီဗမာစစ်တပ်ကနေပြီးတော့တထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့တိုက်ပွဲဖြစ်တာရှိတယ်။အဲ့ဒီမှာလည်းဗမာစစ်တပ်ကအကြအဆုံးတွေများပြီးတော့ပြန်ဆုံးတော့
မနေ့ကအမ်းမြို့နယ်ကစူကန်ကျေးရွာလေးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာစစ်ရင်တန်းကိုအေအေဘက်ကဘုံခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကစူကန်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ
်ရက်ခတ်မှုတွေတော့ဖြစ်ခဲ့တယ်မိုင်းဆွဲတာလို့ပြောတယ်စစ်မတော်ရင်တန်းကိုပေါ့ကစူကန်ကတမိုင်လောက်ဝဲဝေးရယ်ရသားတွေကတော့ဘာမှမဖြစ်ပါဘူးရာထဲမှာပဲဖြစ်နေတော့
ရခိုင်ပြည်နယ်အမ်းမြို့နယ်နဲ့မင်းပြားမြို့နယ်တွင်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအနောက်ပိုင်းတိုင်းစစ်သည်ချုပ်စစ်မတော်ပြောခွင့်ရပူမှုကြီးဝင်းစော်ဦးကအတည်ပြုပြောပါတယ်
အဲ့တော့အဆုံးမြန်မာတို့သွားတဲ့အခါမှာဒီကိန်းရောက်ခါမှာဒီရန်ကနေပဲဆွဲနိုင်ဆွဲတာဒါပဲကြည့်ဆိုမင်းများဘက်မှာတော့ပြင့်နေအောင်ခံနေတော့မယ်
တိုက်ပွဲတွေနှစ်ဖက်ထိခိုက်မှုအခြေအနေကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူးမလေးကမြေပုံမြို့နယ်အမ်းမြို့နယ်နဲ့မင်းပြားမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်မှုများပြားနေတယ်လို့အေးရခိုင်လက်နက်ကိုင်ဖွဲ့ကပြောဆိုမှုတွေရှိနေတယ်လို့တိကျသိမပြုနိုင်သေးပါဘူးမင်းပြားမြို့နယ်ပန်းမြောင်းရွာဘက်မှာပြည်ကမှုရှိနေစေဖြစ်ပြီးရွာသားတွေကလည်းတိမ်းရှောင်နေရတယ်လို့ပန်းမြောင်းရွာသားတွေကပြောပါတယ
်လက်ရှိမှာကဟိုလက်နေကြီးတွေနဲ့ပိုင်းနေတယ်လက်နေကြီးနဲ့ပန်းမြောင်းရွာအောင်မကလာကောင်ကားရောရှိနေပါရွာသားတွေကတော့ဥစ္စာကြီးပြောနေကြပါတယ်ကောင်ကားလည်းရှိတယ်ရွာဦးရောမိန်းမရောပြောပါတယ
်မင်းပြားမြို့နယ်ပန်းမြောင်းကြီးရွာတွင်ပြီးခဲ့တဲ့စနေနေ့ကလက်နေကြီးကြီးကြားရပေါက်ပွဲခဲ့လို့ကျောင်းလေးကလေး၃ဦးသေဆုံးခဲ့ပြီးလူကြီး၃ဦးကတော့တန်ရာနဲ့ဆေးရုံမှာဆေးကုသခံယူနေရပါတယ်တနက်ကြီးကြားရပေါက်ပွဲမှုမှာမြန်မာစစ်တပ်ကလည်းပြစ်ခတ်တာလို့ဒေသခံရွာသားတွေကပြောဆိုနေပေမဲ့မြန်မာစစ်တပ်ဘက်ကတော့အေးအေးရခိုင်လက်နက်ကိုင်ဖွဲ့တွေရွာသွင်းကိုပြစ်ခတ်တာလို့စွပ်စွဲထားပါတယ်ဒါကိုရခိုင်လက်နက်ကိုင်ဖွဲ့ကညှင်းဆုပ်ထားပါတယ်ပန်းမြောင်းကြီးရွာသားဆက်ဝက်နီးပါးဟာလည်းမြောက်ဦးမင်းပြားပေါက်သောမြို့တွေမှာဆစ်ချောင်နေရပါတယ်ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့စစ်ရေးချင်းတွေကလည်းကြေပြစွာဖြစ်ပွားနေသလိုစစ်ရှောင်ဥယျာဉ်ကလည်း 6,000 ကျော်တိုးပွားလာနေပါတယ်ခင်ဗျာ
ကောရှင်နော်ရခိုင်မြောက်ပိုင်းမှာ2018ခုနှစ်အပြာလန်အကြပ်ဖက်ပြိပခါတွေဖြစ်ပြီးတော့ဒုက္ခသည်တင်းငနန်းအထိနေကြားထွက်ပြေးခဲ့ရတဲ့ဖြစ်ရအခုဆိုလို့ရှိရင်နှစ်နှစ်တင်းတင်းပြေးခဲ့ပါပြီ ထွက်ပြေးသွားတဲ့ Ranger ဒုက္ခသည်တွေနေရာပြန်ရေးကိစ္စကလည်းမအောင်မမြင်ရှိနေသေးပါဒီဖြစ်အတွင်းလုံခြုံရေးတပ်တွေရဲ့လူခွင့်ကျူးလွန်ဖောက်ပြမှုတွေကိုစုံစမ်းအရေးယူဖို့တောင်းဆိုချက်တွေကလည်းရှိနေသေးပါမြန်မာစိုးရဘက်ကတော့ဒီဖြစ်အတွင်းအပေါ်မှာစုံစမ်းဆက်ရှိဖို့အတွက်မြန်မာနိုင်ငံတွင်းမှာပဲကော်မရှင်ဖွဲ့စုံစမ်းမှုတွေရှိတာကြောင့်နိုင်ငံတကာရဲ့ဝင်ရောက်ဆွတ်ဖက်စရာမလိုဘူးလို့ပြောနေပါတယ်ဒါကြောင့်မလို့ပြီးခဲ့တဲ့နှစ်တုန်းကဒီအကြမ်းဖက်မှုတွေအတွင်းဖြစ်ပျက်ခဲ့တာတွေအပေါ်မှာတရားစီရင်ရေးကဘလူးခီးရောက်နေပြီလေလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာတုံ့တက်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြမဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးကိုဆန်လိုက်ဖြစ်စေတန်ဖိုင်နဲ့ဖြစ်စေကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323829994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှင်တွေကိုကြိုဆိုပါရခင
်ဗျာဒီကနေ့ည9:00နာရီတိုင်းလေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးချက်ဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်တင်ပြချင်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့မှာတရားဝင်ခွင့်ပြုချက်မရဘဲစတင်ကြမှုနဲ့ဒီသတင်းမှအစောပိုင်းမှာဖမ်းဆီးခံရတဲ့မြန်မာဆရာနဲ့ဆရာမ30ကျော်ပြန်လုလာပါပြီဒဏ်ငွေအဖြစ်ထိုင်းဘတ်ငွေ5000စီပေးဆောင်ပြီးတော့မနေ့ကပဲပြန်ပြီးတော့လွတ်မြောက်လာတာပါကျောင်းဆရာဆရာမတွေဖမ်းဆီးခံလိုက်ရတဲ့အတွက်ရင်းနှောင်းခရိုင်ထက်ကရွှေပြောင်းစာတင်ကြောင်းတွေပိတ်ထားရပြီးတော့ကျောင်းသား3000လောက်ဟာလည်းစာတင်ကြခွင့်မရဖြစ်နေပါတယ်။အဖြစ်ဆုံးကတော့ VOA မြန်မာပိုင်းထိုင်းအခြေစိုက်သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းရင်းနှောင်းမြို့ရင်းနှောင်းဌာနီမြန်မာရွှေပြောင်းစာတင်ကြောင်းကဆရာဆရာမ30ကျော်ကိုနိုင်ငံခြားသားအလုပ်သမားတွေအနေနဲ့စာတင်ကြခွင့်မရှိတာကြောင့်ဖမ်းဆီးခဲ့ပြီးတဦးကိုဘတ်ငွေ9000ဒဏ်ကြေးဆောင်ထားပြီးပြန်လွှတ်ပေးခဲ့ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါရစေ
။ကျွန်တော်ပြောပါမယ်။ကျော်စိုးဝေလိုလာပြီးတော့လေ။လာတော့ကမှတွေ့ပြီးတော့အဲဒီကနာဝန်ကြီးကြရတယ်။ကျန်တဲ့ပြန်လွှတ်ရေးနဲ့တာဝန်လုံချဆိုင်ကြတဲ့ခါကျတော့စံကြီးတရားဝင်တန်ကြီးစီ9000ပါပဲတဲ့ဒုဦးစီကိုဒုဦး9000ပဲ
။အခုလိုမျိုးဆရာဆရာမတွေကိုပြန်လွှတ်ပေးလိုက်ပြီးမယ်။ကျောင်းသားကျောင်းသူပေါင်း1500လောက်ရှိတဲ့ရနောင်းဌာနီစာတင်ကျောင်းပါဝင်ရနောင်းခရိုင်တွေကနားလည်မှုနဲ့ဖွင့်ထားတဲ့တခြားရွှေပြောင်းစာတင်ကျောင်းတွေကပိတ်ထားရတာကြောင့်ရွှေပြောင်းကျောင်းသား3000လောက်စာတင်ကျားလို့မရဖြစ်နေရတယ်လို့ဆိုပါတယ်
။ခုနောက်ပိုင်းဆိုလို့ရှိရင်တော့သူကတခြားနေရာတွေလည်းအဲ့လိုမျိုးစီစစ်လာမလားပေါ့ဒါစိုးရိမ်ရပေါ့။ကျန်တဲ့ကျောင်းတွေပေါ့နော်ကျန်တဲ့ကျောင်းတွေအခုတော့ပိတ်ထားပါပဲ။ဒါလို့မပိတ်လို့လည်းပြည်တကယ်လာစစ်မယ်ဆိုလို့ရှိရင်ဒီလိုနားလည်မှုနဲ့အကောင်အဖွင့်ထားတဲ့ကျောင်းတွေရှိတဲ့အတွက်ကြောင့်မလို့ပြဿနာရှိနေတယ်ပေါ့
။ထိုင်းမြန်မာနယ်စပ်တပ်ဖြိုင်ထဲမှာတော့ထိုင်းပြည်ညာရေးဝန်ကြီးဌာန MOE ကMigrant Nanny Center တွေဖြစ်အတိမတ်ပြုပေးထားပြီးစာတင်ကြားခွင့်ပေးထားပါတယ်။ထိုင်းမြန်မာနယ်စပ်မှာတော့ကျောင်းပေါင်း60ကျော်ရှိပြီးကျောင်းသားကျောင်းသူပေါင်း13000လောက်စာတင်ကြားနေကြတာဖြစ်ပါတယ်ရှင်
။ My Emma ပါရှင်။ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆရာအောင်ပါ။အီရန်သမ္မတ Hassan Rouhani နဲ့မကြခင်အချိန်မှာတွေ့ဆုံမှုအလားအလာရှိကောင်းရှိတယ်လို့ American သမ္မတ Donald Trump ကပြောလိုက်ပါတယ်။သူ့အနေနဲ့တော့အီရန်နိုင်ငံကိုစီးပွားရေးအရာတန်ခတ်ခံရမှုကိုခံစားချင်ပေမလို့အီရန်အနေနဲ့နျူကလ ियर လက်နက်ထုတ်လုပ်ဖို့တော့ခွင့်ပြုနိုင်မှာမဟုတ်ဘူးလို့သမ္မတ Trump ကပြောပါတယ်။ပြည်ထောင်နိုင်ငံမှာကျင်းပတဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံဆွေးနွေးပွဲအတွင်းပြည်ထောင်သမ္မတ Emmanuel Macron နဲ့အတူပူးရဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Trump ကအဲဒီလိုပြောသွားတာပါ။ဆလာတီဇာဟုတ်ပေးပို့ထားတဲ့သတင်းကိုတော့ကိုသားညုံကတင်ပြထားပါတယ်။
G7 ထိပ်သီးဆွေးနွေးပွဲအပြင်ပတ်မှာအီရန်နိုင်ငံရဲ့ဝန်ကြီးဂျေဗက်ဆာရစ်နဲ့ပြည်သက်သမ္မတမက်ခရွန်တို့တွေ့ဆုံခဲ့ပြီးတော့နောက်တည့်ရမှာပဲအီရန်သမ္မတနဲ့တွေ့ဆုံစကားပြောမယ်လို့အမေရိကန်သမ္မတဘက်ကသဘောတူတယ်ဆိုပြီးတော့ဖြစ်လာတာပါ။သမ္မတထရန့်အနှစ်တုန်းကဖျက်သိမ်းလိုက်တဲ့2015ခုနှစ်အီရန်နဲ့နျူကလ ियर သဘောတူညီချက်ကိုပြန်လည်အဖတ်ဆယ်ဖို့အတွက်ပြည်သက်သမ္မတကနေပြီးတော့ကြိုးပမ်းခဲ့တာပါ။အဲ့ဒီသဘောတူညီချက်ဟာအီရန်အတွက်ပဲဖြစ်နေပြီးတော့သဘောတူညီချက်လက်မှတ်ထိုးထားတဲ့ကျန်သူအားလုံးအတွက်တော့ဘလို့မှအကျိုးမရှိဘူးလို့သမ္မတထရန့်ကပြောခဲ့ပါတယ်။
They're allowed to test ballistic missiles. You're not allowed to go to various sites to check. And some of those sites are the most
dangerous. They think that don't let it send that way. Iran will pay for it. That's why Iran has no idea what they're doing. They're not going to be able to do it. They're not going to be able to do it. They're not going to be able to do it. They're not going to be able to do it. They're not going to be able to do it. They're not going to be able to do it.
ပြောင်းပြရမယ့်အခြားအချက်တွေဆိုတာကတော့ဒီဒေသတွင်းပြည်ပခါတွေမှာအီရန်ကဝင်ဆွတ်ဖက်နေမှုလေဗနွန်ခြေစိုက်ဟစ်ဘိုလာအဖွဲ့လိုမျိုးအကြမ်းဖက်ဝါရာဆွဲအဖွဲ့စည်းတွေကိုထောက်ပံ့ကူညီမှုဟော့မုတ်ဒီလက်ကြားတဲ့မကြခင်တုန်းကဖြစ်တဲ့အီရန်ရဲ့ရန်စားမှုမျိုးတွေပါပါတယ်။သဘောတူညီချက်ကိုပြန်လည်ညှိနှိုင်းဖို့ဖိအားပေးတဲ့အနေနဲ့အမေရိကန်ဘက်ကအီရန်ဘက်ကိုပြင်းထန်တဲ့အရေးယူတန်ခတ်မှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့လို့ဒီအရေးယူမှုတွေကိုပြန်ရုပ်သိမ်းကောင်းရုပ်သိမ်းနိုင်တယ်လို့သမ္မတထရန့်ကမနေ့တုန်းကပြောဆိုပါတယ
်။ Their inflation is through the roof.Their economy is tanked entirely. The sanctions are absolutely hurting.
ဒီရန်ငွေကြေးဖုံးပွားမှုကခွန်ခိုင်းနေပါပြီ။ စီးပွားရေးက လည်းလုံးလုံးကိုကြာရှုံးနေတာပါ။ အရေးယူတန်ခတ်မှုတွေကသူတို့ဘောမှာစုစုပေါင်းပါထိခိုက်နေပါတယ်။ ဒါမျိုးကျွန်တော်မဖြစ်စေချင်ပါဘူး။ ကြီးမြတ်တဲ့အီရန်ပြည်သူတွေအတွက်မထိခိုက်စေချင်ပါဘူး။ နျူကလီးယားလည်းနဲ့ထုတ်လုပ်ဖို့ကိုလည်းခွင့်မပေးနိုင်ပါဘူး။ ဒါမျိုးလည်းဖြစ်ခံလို့မရပါဘူး။ ဒါကြောင့်တွေးဆုံဆွေးနွေးဖို့ဆိုတာကတကယ်ကိုအခွင့်အလမ်းကောင်းဖြစ်မယ်လို့ကျွန်တော်ထင်ပါတယ်။
ဤရန်ငွေကြေးဝန်ကြီးနဲ့ပြည်သက်နိုင်ငံတွေ့ဆုံဆွေးနွေးခဲ့ရပါတော့လာမယ့်ရက်သတင်းပတ်တွေအတွင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဤရန်သမ္မတရိုဟာနီတို့အကြားဆွေးနွေးပွဲတွေအတွက်ကြိုတင်သတ်မှတ်ချက်တွေလုပ်ခဲ့တယ်လို့ပြည်သက်သမ္မတမက်ခရွန်ကပြောပါတယ်။
ဒီထူဖြစ်ပြုံးအိုက်ဖိုက်3ဇမ်ဘလ။အိုင်အမ်စတိလ်ဗယ်ရီကော့စ်ဘတ်အိုင်သင့်ဒစ်ဒီဇ်ဂိုင်းဇာနာဒရီဂျီတာနေလုံးပါပဲ။ဒါပေမဲ့လည်းအခုအနေထားအခြေအနေတွေစိုးလာတာကိုရပ်တန့်ပြီးကျွန်တော်တို့ရည်မှန်းထားတာတွေဖြစ်လာစေမယ်လို့တော့ကျွန်တော်ထင်ပါတယ်။
Even
if the odds of success are not 90%,
အောင်မြင်မှု 90%ရာခိုင်နှုန်းမရှိဘူး 20%ရာခိုင်နှုန်း 100%ရာခိုင်နှုန်းပဲရှိရင်တော့မှ ရှေ့ဆက်ဖို့ကြိုးစားရပါမယ်။အခွင့်အရေးတွေကိုလက်လွတ်ခံလို့မဖြစ်ပါဘူး။
American နဲ့ Iran နှစ်ဖက်ထိပ်သီးဆွေးနွေးပွဲတွေဖြစ်လာပွဲရှိတဲ့ဖြစ်ထွန်းမှုတွေပေါ်မှာဗြိတိန်ဝန်ကြီးချုပ် Boris Johnson ကကြိုးစားပါတယ်။
We discussed Iran and we are all agreed
ကျွန်တော်တို့ Iran ကိစ္စဆွေးနွေးခဲ့ပါတယ်။ Iran ကို nuclear လက်နက်ထုတ်နိုင်မယ့်အခြေအနေဘယ်လို့မှမပေးနိုင်ဘူးဆိုတာကိုကျွန်တော်တို့အားလုံးသဘောတူခဲ့ပါတယ်။ပူးတွဲ အဖြစ်ထုတ်မယ့် nuclear အစီအစဉ်ကိုလက်ရောချင်းအပြင် Iran အနေနဲ့ဆွေးနွေးပွဲပြန်လာဖို့အခွင့်အလမ်းလည်းရှိနေပါတယ်။Iran အနေနဲ့ဒေသတွင်းနောက်ဆက်နေတဲ့အပြုအမူတွေကိုလည်းရပ်တန့်ဖို့လိုပါတယ်။ဆွေးနွေးပွဲအတွက်စိတ်ဆန္ဒရှိဘူးကအရေးကြီးတယ်လို့
German ဝန်ကြီးချုပ်အန်ဂျယ်လာ မာကာကထောက်ပြပါတယ်။ပြီးခဲ့တဲ့ Iran နိုင်ငံနဲ့အတူ Germany, Britain, ပြင်သစ်တရုတ်ရုရှားနဲ့အမေရိကန်တို့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
ကိုသားညုံပါရှင် POA ကနေထုတ်လွှင့်ပေးနေတဲ့နေစဉ်TV သတင်းလို့အစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေပိုင်း Radio အစီအစဉ်ပြပချင်း 9 နာရီမှာ Intel Set 17 နဲ့ Mia Set 3 ဂျိုရူတွေကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါရဲ့ရှင် ခရော့ချန်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုကျော်ကျော်သိုင်းကပြောပြပေးပါအောင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသာတွေ့ဆုံဆွေးနွေးခြင်းနဲ့ဆိုရင်ပထမဆုံးစတင်လှုပ်ဆောင်မှုလို့ပြီး Iran ပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုအားလုံးကိုယုံသိမ်းရမယ်လို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်တည်ဆောက်ဖို့စံနာမရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်တယ်လို့သမ္မတရူဟာနီကပြောပြီးတန်ခတ်အရေးယူမှုတွေဟာတရားမဝင်ဘူး၊ကြိုးကြောင်းစီလျော်မှုမရှိဘူး၊မျှတမှုမရှိဘူးလို့ပြောပါတယ်။တရုတ်နိုင်ငံကြားထဏာပြောခွင့်ရကဒီကနေ့ပြောလိုက်ပြီး American ဘက်က လုပ်နေတဲ့မှားယွင်းတဲ့လုပ်ရက်တွေကိုရပ်ဆိုင်ပြီးတွေးဆုံဆွေးနွေးနိုင်တဲ့အခြေအနေကိုဖန်တီးဖို့လိုအပ်တယ်အကြောင်းပြောပါတယ်။ American ဘက်ကစင်ဂျီနိုတရားထားပြီးမှားယွင်းတဲ့လုပ်ရက်တွေကိုရပ်ပြီးတော့ဆွေးနွေးပွဲလုပ်နိုင်ဖို့အတွက်နှစ်ဖက်အပြန်အလှန်လေးစားမှုဒဏ်တူညီမျှမှုရှိတဲ့နှစ်ဖက်အကျိုးဖြစ်တွန်းစေမယ့်အခြေအနေတွေကိုဖန်တီးလိုက်မယ်လို့မျှော်လင့်နေကြောင်းတရုတ်နိုင်ငံကြားထဏာပြောခွင့်ရကန်ရှောင်းကပြောပါတယ်။ ဥရောပနဲ့စီးပွားရေးအင်အားကြီးG7ဖွဲ့ဝင်တခြားနိုင်ငံတွေကနောက်သတင်းနှစ်ပတ်အတွင်းခွင့်ပြုကြဖို့ဘရာဇီးနိုင်ငံကြီးဌာနကတနင်္လာနေ့မှညွှန်ကြားချက်ထုတ်လိုက်ပါတယ်။အမေဇွန်သတ္တောမှာမီးလောင်နေတဲ့ကိစ္စတကမ္ဘာလုံးကဝိုင်းပြီးစိုးရိမ်နေကြတဲ့ပေါ်တန်တမန်ရေးအရနှိမ့်နှိုင်းတုံ့ပြန်ဆောင်ရွက်ဖို့အခုလိုညွှန်ကြားလိုက်တာလို့ဒီကိစ္စကိုသိထားတဲ့သတင်းရင်းမြစ်နှစ်ခုကပြောတ ချုပ်တွေကတရားစွဲလိုက်ပါတယ်ခင်ဗျာ
တရင်အချင်းချက်ကိုကုကြကြောတိုင်ကျင်ညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ Wagner Robert ဖြစ်ပါတယ်။ VOA American အသံညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ၄၀လိုင်းဒိုမီတာ25 kHz 5953ညလိုင်းဒိုမီတာ32 kHz 7883ညလိုင်းဒိုမီတာ51 kHz 633နဲ့လိုင်းလမီတာ190 kHz 5905ရောကနေတည်းထုတ်လွှင့်ပေးသွားအောင်ပါပါ။တောသားရှင်များနဲ့တပတ်မြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်းလင်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမနာပ
This program has come to you from the Voice of America, Washington.